မြန်မာနိုင်ငံရဲ့ညဉ့်ညဲဖြစ်စဉ်နဲ့အပြစ်ခတ်ရစရေးအခြေအနေတွေကိုပြည်ထောင်စုဝန်ကြီးဦးအောင်မင်းကဂျပန်နိုင်ငံမှာတွားရောက်ရှင်းပြခဲ့ပြီးနောက်တစ်ရက်မှာပဲရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မှမြန်မာစိုးရတပ်တွေနဲ့ရခိုင်တပ်မတော် AA ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မနေ့စနေနေ့ကတော့နှစ်ဖက်ကြားလက်နက်ကြီးတွေအပါအဝင်တိုက်ပွဲတွေပြင်းထန်ခဲ့တဲ့အခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းမှာအခြေချလှုပ်ရှားလာတဲ့ရခိုင်တပ်မတော်နဲ့မြန်မာအစိုးရတပ်တွေနှစ်ရက်သက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်ရတဲ့အထိပြင်းထန်လာကြောင်းရခိုင်တပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်ကဆိုပါတယ်
။နေဆန်းတရက်မှာတော့ထိတွေ့မှု၄ချိန်လောက်ဖြစ်တယ်။ဒီနေ့လည်းပဲပေါင်းတော့၄ချိန်၅ချိန်လောက်ကတော့ထိတွေ့မှုဖြစ်တယ်။အခုနောက်ပိုင်းဖြစ်တဲ့တိုက်ပွဲတွေအတွင်းမှာအပြင်းထန်ဆုံးလို့တော့ပြောလို့ရတယ်။မလနဲ့ကြီးတွေနဲ့ဟိုပြန်လန်ပေါ်တော့အများကြီးပြစ်ဆက်တယ်ဟိုတိုက်ပွဲအချိန်နဲ့တော်တော်ကြာတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်လခန့်ကတရုတ်မြန်မာနယ်စပ်မှာကိုကန့်လူမျိုးစုတွေနဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာလဲမဟာမိတ်တပ်တွေဘက်ကနေပါဝင်တိုက်ခိုက်မှုတွေရှိခဲ့တဲ့ရခိုင်တပ်မတော် AA ကိုမြန်မာအစိုးရကလက်နက်ကင်အဖွဲ့တစ်ခုအနေနဲ့အတိမတ်ပြုခဲ့ခြင်းမရှိဘူးဆိုပြီးရခိုင်တပ်မတော်ကဆိုပါတယ်ရခိုင်တပ်မတော်ဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနင်္ဂနွေလို့အဖြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ရဲ့ဆွေးနွေးပွဲမှာကိုယ်စားလှယ်အဖြစ်ပါဝင်ဆွေးနွေးနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ဝါပီသွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းမှာဆွေးနွေးကြမဲ့တိုင်းရင်းသားညီလာခံကိုလည်းရခိုင်တပ်မတော်ကတက်ရောက်ဖို့ရှိနေပါတယ်။မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးဘက်ကသတင်းထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်အတွင်းမှာနေမြေရှင်းလင်းရင်းနဲ့ရခိုင်တောင်ကျန်းသူတွေနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းဧပြီလ18ရက်နေ့ကသတင်းထုတ်ပြန်ခဲ့တာပါရခိုင်တက်မတော်ဘက်ကတော့ရခိုင်လူထုကိုကာကွယ်စောင့်ရှောက်ဖို့အတွက်လိုအပ်ချက်အရရခိုင်တက်မတော်ပေါ်ပေါက်လာခဲ့ခြင်းဖြစ်တယ်လို့လည်းဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်ကဆက်ပြောပြပါတယ
်ရခိုင်တက်မတော်ဆိုတော့ရခိုင်ပြည်နယ်အတွင်းမှာရှိရမယ်ပြည်ရင်ခိုင်ပြည်သူလူထုရဲ့အသက်ဦးအိမ်စီးစိမ်ကိုကာကွယ်စောင့်ရှောက်ရမယ်။ပြည်ရင်ဒီတိုင်းရင်းသားအလုံးနဲ့အတူပုံရည်တည်ချက်အပုံမိမှန်းချက်တွေပေါ်မှာအတူတူအလုံးလုံးနိုင်တယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ဟိုကျွန်တော်တို့ရခိုင်တပ်မတော်ဆိုတာပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျာ
။ရခိုင်တပ်မတော်ဟာမြမပီမြောက်ပိုင်းမှာစတင်အခြေစိုက်ခဲ့တာ6နှစ်ခန့်ရှိပြီဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းအခြေစိုက်လှုပ်ရှားလာတာကတော့10လခန့်ရှိပြီဖြစ်ပါတယ်။ရခိုင်တပ်မတော်နဲ့မြမတပ်မတော်တို့ဟာပြီးခဲ့တဲ့မတ်လကုန်ပိုင်းကစလို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြမတပ်မတော်သား2ဦးကိုရခိုင်တပ်မတော်ကဖမ်းဆီးထားပါတယ်။ဧပြီလ18ရက်နေ့မှာတော့လက်နက်ကြီးတွေနဲ့နှစ်ဖက်ဖြစ်ခတ်တဲ့အထိတိုက်ပွဲတွေဖြစ်လာခဲ့ပေမဲ့ထိခိုက်ကြဆုံးတဲ့ပတ်သက်လို့တော့သတင်းတွေမကြားသိရသေးပါဘူးရှင်။